ီနယ်မတူပြီးမြို့နယ်တွေကထဲပွေးကျေးရွာမှာဒီကနေ့ဇန်နဝါရီလ3ရက်နေ့မနက်အစောပိုင်းကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ချင်းကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားမနေ့ညပိုင်းကလေးကတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုတိုက်ပွဲတွေဖြစ်နေတဲ့မတူပြီးနယ်ထဲမှာအဖမ်းဆီးပုံများလာနေတာမှာဒီဇင်ဘာလတတိယပတ်ကနေဒီကနေ့အထိဆိုရင်ဖမ်းဆီးခံရသူက18ယောက်ထက်မနည်းရှိပြီးတော့တဦးသေဆုံးခဲ့ရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင်။စစ်ကောင်စီတပ်တွေနဲ့ချင်းကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ချင်းပြည်နယ်ထဲကမတူပြည်မြို့နယ်ခြေခွေးကျေးရွာမှာဒီကနေ့ဇန်နဝါရီလ3ရက်မနက်ပိုင်းကလည်းနှစ်ဖက်ကြားတိုက်ပွဲတွေဖြစ်နေပါတယ်။မတူပြည်ပလက်ဝလမ်းမှာရှိတဲ့ခြေခွေးကျေးရွာမှာမနေ့ညကလေးကတိုက်ပွဲဖြစ်ပွားခဲ့တယ်လို့မတူပြည်ဒေသခံတို့ကပြောပါတယ်
။ခြေခွေးကျေးရွာမှာစကားစားစခန်းရှိတယ်လေ၊တပ်စခန်းရှိတယ်ဆိုတော့အဲ့ဒီနေရာမှာသူတို့ကတိုက်ပွဲဖြစ်တယ်လေ၊မနေ့ညအခုကလည်းအကြအရှုံးဘလို့ရှိတယ်လေဆိုတော့သူတို့ကမသိရသေးဘူးလေ။အဲ့ဒီခြေသွေးအပွေးညာလူတွေကတော့အားလုံးထွက်ပြေးကုန်ပြီရှိတော့
ရှင်းကာကွေတပ်ဖွဲ့မတူပြည့်ရဲ့ထုတ်ပြန်ချက်မှာတော့ခြေခွေးကျေးရွာဖက်မှာတက်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းကိုဒီကနေ့မနေ့9နာရီခွဲလောက်မှာသူတို့အဖွဲ့ဝင်ရောက်တိုက်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။မတူပြည့်မြို့နယ်အခြေဆိုင်စစ်ကောင်စီပြူဟာကုန်းမှာတက်ဆွဲထားတဲ့တပ်ရင်140ကပြည်ခဲ့တဲ့ရက်ပိုင်းငလိုင်ကျေးရွာဖက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့ဒေသခံတွေပြေလို့ရကိုတင်းချောင်းနေကြပါတယ်။ကျော်ဘက်ကိုလက်နဲ့ကြီးနဲ့မကြာခဏပြစ်ခတ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။အခုလိုတိုက်ပွဲအခြေအနေရှိတာနဲ့အတူမတူပြည်နယ်မှာစစ်ကောင်စီရဲ့အဖမ်းအစီးစစ်ဆေးမှုတွေပိုပြီးတော့များလာတယ်လို့ဒေသခံကပြောပါတယ်။စစ်အာဏာသိမ်းမှုကိုအစမ်းမဖက်အာဏာဖိစက်နေတဲ့ CDM မွန်ထမ်းအပါဝင်ဒီဇင်ဘာလတတိယပတ်ကနေဇန်နဝါရီလ3ရက်နေ့အထိအဖမ်းခံရသူက118ဦးရှိတယ်လို့လည်းမတူပြည်ဒေသခံကပြောပါတယ်။အဖမ်းခံရသူတွေထက်ကတအူးတေဆုံးခဲ့ပြီးတော့9ဦးပြန်လုလာတယ်လို့လည်းပြောပါတယ်။
ဘလော့ဆယ်မှာကျတော့ကျွန်တော်တို့လုံချုံကြီးကျောက်တော်လေးမျိုးပုံမှာလည်းတင်းကျပ်တယ်သူတို့ကရန်တမ်းပြီးတော့ရှောက်ဖမ်းတာတွေအများကြီးဆိုတော့မသိတာတွေလည်းရှိနိုင်တယ်
။ဖမ်းခံရသူတယောက်ကတော့တေဆုံးသွားတယ်လို့နောက်ဒေသခံတယောက်ကလည်းပြောပါတယ်
။အဖမ်းကြီးခံရတဲ့သူကဘာလို့ရှိလဲကျွန်တော်တို့ဒီရက်ပိုင်းထဲမှာ၄ယောက်လောက်ရှိတဲ့တောက်ထဲမှာတယောက်ကိုသူတို့ကအညံပန်းသိစက်ပြီးကမစီရံရတဲ့ချိန်မှာသူကစီးသွားတာပေါ့နော
်။မတူပြီးမြို့ကနေပလက်ဝမင်းနဲ့ဟာခါဘက်ကိုဆက်တွယ်ထားတဲ့လမ်းတစ်လျှောက်စစ်တပ်ကစစ်စေးရေးဂိတ်တွေလုပ်ထားပြီးတော့မတူပြီးမြို့ဘက်ကိုသွားတဲ့ရွာသားတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးပြီးဖမ်းဆီးနေတာလို့ပြောပါတယ်
။ကျွန်တော်တို့ကြေးရွာမှာပေါ့နော်။ကြေးရွာမှာအရင်ကကျွန်တော်တို့ ITT ကနေထုတ်ထားတဲ့ဆံပေါ့နော်။ဆံဆံရှိတဲ့ဟာကိုကျွန်တော်တို့ကပြပြီးတော့ကျွန်တော်တို့ကလူမျိုးတွေစားတော့နေကြတယ်ပေါ့အခုလည်းပူပူပြီးတော့အလိုမျိုးတက်ပြီးလာတာလို့ကျွန်တော်တို့မရှိဘူးအခုကကျွန်တော်တို့မြို့ပေါ်မတည့်ရဲအောင်ကိုသူတို့ကဖန်ဆီးခံရတဲ့သူတွေတည်းရှိနေပြီဆိုတော့လေ
စစ်တပ်ကအတော်လာတွေတင်းကျပ်ကပ်တာခါကြတော့ခီးတဲ့တင်းကျင်တွေကုန်စီပို့ဆောင်နေရင်တွေပတူပင်မျိုးတွေကိုမတော်နိုင်တဲ့လောက်ဖြစ်နေပြီးတက်စီနဲ့ကုန်စီပြက်လက်မှုနဲ့ရင်ဆိုင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်မတူပြည်မြို့နယ်မှာပြီးခဲ့တဲ့အောက်တိုဘာလဆန်ကလေးကဆန်စီစားစားတဲ့အခြေခံစားကုန်တွေရောင်းဝယ်ရကိုစစ်တပ်ကကန့်တတ်ထားပါတယ်။ဘာသာရေးကောင်းဆောင်တွေရဲ့တောင်းဆိုမှုကြောင့်ဒီဇင်ဘာလထဲမှာစီးဆိုင်ပြန်လည်ရောင်းချခွင့်ပြုပေမဲ့ကုန်စီပို့ဆောင်တဲ့ရင်းတွေသွာလာလို့မရတာကြောင့်ကုန်စီပြက်လက်တဲ့အခြေအနေမှာရှိတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။